နမယောတရားရှုတဲ့ယောဂီတွေဒီတရားတော့ထိုင်တိုင်းပြပေးပါတယ်ဓမ္မထိုင်တိုင်းပြပေးမယ်လို့ဥစဉ်တော့တရားကိုတရားမှမသိဒါဥစဉ်တော့လည်းမသိကြဘူးနောက်သိသွားတဲ့အခါကျတော့တရားဆိုတာရှားပြားမလို့ပါဘူးထိုင်တာကြာလာရင်သူ့ဟာသူပေါ်ပြီးသားဒီရုပ်ကလည်းသူ့ဘာသူဖောက်ပြန်ပေါ်ပြလာတယ်တလေးပါရှိတရားလည်းအဲ့တော့တလေးပါဖောက်ပြန်ပေါ်ပြလာတဲ့အခါကျတော့အတွင်းလေးကစိတ်လေးတွေကလည်းဖြစ်ပေါ်လာရအဲ့လိုဖြစ်ပေါ်လာတဲ့စိတ်တွေကိုဥစဉ်တို့တည်းကတတိထားပြီးတော့ရှုသွားရအဲ့လိုရှုတဲ့အခါကျတော့လွတ်ကြောင်းလေးတွေရတဲ့သူရတယ်ဒီဝေဒနာကိုချုပ်ချောင်းနေရတဲ့သူရတယ်။ဒါပေမဲ့လို့ယုတ်ဝေဒနာပေါ်မှာချုပ်ချောင်းရတဲ့ယောဂီကတော့များပါတယ်။နာဝေဒနာပေါ်မှာချုပ်ချောင်းရတဲ့သူကနည်းတယ်။အဲ့တော့ယုတ်ဝေဒနာပေါ်မှာချုပ်ချောင်းရတဲ့အခါကျတော့ဒီနာဘကူးလဲကူးရောအဲ့ဒီယောဂီကနာဝေဒနာကြတော့ယုံတယ်ရှုလို့မရတော့ဒီရုပ်ဝေဒနာတော့အာနာပါနစံလင်းနဲ့ပဲယူယူဒီတမာရင်းနဲ့ပဲနေနေဒီရုပ်ပေါ်မှာတော့လွတ်ပြီးသားဒီစိတ်တလုံးကိုလွတ်အောင်ထားတယ်လို့ရှိရင်အဝတ္တလေးပါးဝေဒနာတွေဘလောက်ပဲတက်တက်လွတ်ပြီးသားယောဂီတွေကိုယ်စိတ်ရောကိုယ်လွတ်အောင်ထားတယ်အဲကိုယ်စိတ်မကောလွတ်အောင်မထားတယ်လို့ရှိလို့ရှိရင်လည်းဟိုတရားအထုတ်တဲ့အခါကျတော့ဘလို့ပဲထိုင်ထိုင်မလွတ်ပါဘူး။အဲစိတ်တလုံးလွတ်သွားပြီဆိုလို့ရှိရင်လည်းဘလို့ပဲအာထုတ်အာထုတ်လွတ်ပါတယ်။ဒါဥစဉ်တို့လည်းမသိခင်တော့ကတော့ဘလို့ပဲထိုင်ထိုင်မလွတ်ဘူး။တစ်ဖက်တစ်ဖက်ချိတ်ထိုင်မှအဲမဟာပလင်ထိုင်မှမဟုတ်ပါဘူး။ကိုယ့်အကူရိုးရိုးထိုင်ဒီစိတ်မလွတ်တဲ့ဆိုတာလွတ်ကိုမလွတ်ဘူး။အဲစိတ်လွတ်ပြီသားယောဂီကြတော့လည်းဗေရိယနှုံးနဲ့ပဲထိုင်ထိုင်လွတ်ပါပဲ။ဘာဖြစ်လဲဆိုတော့ဥစဉ်တို့တရားအထုတ်တဲ့ယောဂီတွေဒီအဋ္ဌံပြည့်သွားလို့ထသွားလို့ရှိရင်ဘာမှပုံပဲ့သွားတာလည်းမဟုတ်ဘူးအဲ့တော့မဟာတိတ်တကိုတော်ကြီးဆိုရင်ပေါင်ကိုတခါတည်းကြောက်တုံးနဲ့ထုချီရတာအယိုးတွေရောအသားတွေရောကျင်မုံမွအဲ့ဒါကိုသူဝေဒနာရှုလိုက်တော့လွတ်သွားတယ်ဆိုတော့ဥစဉ်တို့ကမသိခင်တော့ကတော့ဩဟောမဟာတိတ်တကိုယ်တော်ကြီးမှာသူ့မှာထမ်းသွားလို့လည်းမရဘူးရှောက်လို့လည်းမရဘူးပေါင်နှစ်ဖက်ကိုကြောက်တုံးနဲ့ထုတ်တယ်ထုချေပလိုက်တော့ငါတို့မှာအဋ္ဌာန်ပြည့်ပြီဆိုထမ်းသွားလို့လည်းရတယ်ဘယ်သွားမလဲသွားကျင်တာသွားလို့ရလာကျင်တာလာလို့ရအဲ့ဒါတော့မှဒီရုပ်ပေါ်မှာလွတ်အောင်သွားလို့မရသေးဘူးဆိုတာဒါမဟုတ်ဘူးအဲ့တော့လွတ်အောင်သွားနိုင်တဲ့အစဉ်ထိတော့ရအောင်ကြိုးစားပြီးတော့အထုံမှဖြစ်မယ်ဆိုပြီးတော့ဥစဉ်တို့လည်းအဲ့ဒါမှတရားတွေတက်ခဲ့ပါတယ်။ဘာဖြစ်လဲဆိုတော့ဒီမဟာတိတ်တကိုတော်ကြီးဝေဒနာရှုတာနဲ့ဥစဉ်တို့ဝေဒနာရှုတာနဲ့မတူဘူး။ဥစဉ်တို့ဝေဒနာရှုတာကတင်းတယ်တောက်တယ်ကိုဝေဒနာရှုတာ။မဟာတိတ်တကိုတော်ကြီးရှုတာကဒီတင်းတယ်တောက်တယ်ကိုဝေဒနာရှုတာမဟုတ်ပါဘူး။သူကဒီထိုင်နေတဲ့ရုပ်တရားရဲ့အဲကြောက်တုံးဆိုတဲ့ရုပ်တရားရဲ့ပြုတ်ရုပ်ချင်းနှစ်ခုတိုက်လိုက်ပြုတ်ရုပ်ချင်းနှစ်ခုတိုက်လိုက်တဲ့အခါကျတော့အဲထုံနေခြင်းနဲ့ကြိုက်တယ်ဖြစ်ပေါ်လာတယ်အဲထုံနေခြင်းနဲ့ကြိုက်တယ်ခဲတဲ့ဖြစ်ပေါ်လာတဲ့အပေါ်မှာခံစားတဲ့စိတ်ကိုဝေဒနာလို့ရှုသွားတယ်ဒီဝေဒနာကလည်းပြန်ပြီးတော့ကြည့်တဲ့အခါကျတော့အစရာဝရှိသလားဆိုတော့မရှိပါဘူးဒီဝေဒနာကမင်းတို့အခုတရားအထုတ်လို့ရှိရင်ဝေဒနာတွေပေါ်လာတယ်။ဝေဒနာတွေပေါ်တဲ့အခါကျတော့ဒီဝေဒနာကဒီထိုင်နေတဲ့ရုပ်မှာရှိသလား။မင်းတို့မစစ်နိုင်ဘူး။မစစ်လို့လည်းမသိတာပေါ့။စစ်ကြည့်ရင်သိ။စစ်တဲ့တဲ့ယောဂီကြတော့ဝေဒနာဘယ်လိုဖြစ်လဲဆိုတာသိသေးချာချာသိတယ်။မစစ်တဲ့တဲ့ယောဂီကြတော့ဒီဝေဒနာဒီဒီရုပ်မှာဖြစ်တယ်ထင်ပြီးတော့ပဲအပိုင်ယူရတယ်။ဥစဉ်တို့လည်းတေချာပေါက်ယူရခဲ့။နောက်သိသွားတဲ့အခါကျတော့ ဒီဝေဒနာတွေဒီထိုင်နေတဲ့ရုပ်မှလည်းရှိတာမဟုတ်ဘူးအဲအဝကိုထိုင်နေတဲ့အဝကျမ်းမြေပေါ်မှလည်းရှိတာမဟုတ်ဘူးကျမ်းမြေဆိုတဲ့ရုပ်တရားရဲ့ဥဒိနုအခုထိုင်နေတဲ့တလေးပါဆိုတဲ့ရုပ်တရားရဲ့ဒီရုပ်ရုပ်ချင်းသွားချိတွေ့လိုက်တဲ့အခါကျတော့တင်းတယ်တောက်တယ်ထုံတယ်ကျင်တယ်ဆိုတဲ့တိကျတတ်တဲ့ထွက်လာရဲ့အဲ့ဒီတိကျတတ်တဲ့ထွက်လာတာကိုမိအောင်ရှုနိုင်မှတရားထုတ်တဲ့ယောဂီကအဲ့ဒီလိုရှုတတ်သွားလို့ရှိရင်မိမိတို့ကိုဖြည့်ပေါ်လာတာလေးတွေကိုတတိထားပြီးတော့ပြန်ရှုတတ်လာဦးဇင်းတို့လည်းမရှုတတ်ဘူးနောက်ရှုတတ်သွားတဲ့အခါကျတော့သူကဒီအခန္ဓာကိုလည်းရှုရတာမဟုတ်အတိုက်တက်ကိုလည်းရှုရတာမဟုတ်အခန္ဓာနဲ့အတိုက်တက်နဲ့နှစ်ခုတိုက်ဆဲရဲ့အပွင့်တက်ကိုမိအောင်ရှုရအဲ့ဒီအခန္ဓာရဲ့အတိုက်တက်ရဲ့အပွင့်တက်ပြစ္ဆုတ်ပံပေါ်ဆဲပေါ်ဆဲလေးကိုတတိထားပြီးတော့ရှုတက်လို့ရှိရင်မိမိတို့ဒီတရားတွေပေါ်တိုင်းပေါ်တိုင်းကိုတတိထားမိပါလေအဲမသိရင်တော့တတိမထားမိဘူးပေါ့ဥဒ္ဒဏ်တို့လည်းမသိခင်တော့ကတတိမထားမိဘူးသိသွားတော့မှတရားဆိုတာကအပြင်မှာလည်းရှိတာလည်းမဟုတ်အပြင်မှာမရှိတော့ဒီကိုထိုင်နေတဲ့ဒီရုပ်တုံးမှာရှိသလားလို့ပြန်ကြည့်တော့ဒီရုပ်တုံးကလည်းမရှိပါဘူးဒါတော့အစတော့ခေါ်ခဲ့ရတာပေါ့ဒီတလန်လောက်ရှိတဲ့ရုပ်တုံးမှာတရားတွေအကုန်ရှိပြီးသားမရှိဘူးဆိုဘယ်သူမှအားထုတ်မှာမဟုတ်ဦးဇင်းလည်းအားထုတ်မှာမဟုတ်အဲ့တော့အားထုတ်ရင်းနဲ့မှသိကြလို့ဦးဇင်းပြန်ဟောပြတကယ်တမ်းသိတဲ့အခါကျတော့ဒီထိုင်နေတဲ့ရုပ်တုံးမှလည်းမရှိဘူးအခန်းတုံးမှလည်းမရှိဘူးဟိုအပြင်ကအရှင်းအနအတန်ဆိုတဲ့အတိုက်တက်မှလည်းမရှိဘူးအခန်းတက်နဲ့အတိုက်တက်နဲ့နှစ်ခုထိတွေ့လိုက်တော့မှအဲ့အပွင့်တက်မှတရားတွေကအကုန်ရှိပြီးသားဒါကြောင့်မို့ဦးဇင်းတို့တရားဟောတဲ့အခါကျတော့ဒီစာမတက်ပင်မဲ့လို့ဟောတက်တယ်ဆိုတာဦးဇင်းတို့ဒီအာယုံ၅အာယုံ၆မှာတိုက်တိုင်းတိုက်တိုင်းတရားတွေကရှိတယ်ဆိုတာအပိုင်သိတာလို့ဒီအာယုံကအာယုံ၆မှာတိုက်တိုင်းတိုက်တိုင်းလေးပါဖြစ်ပေါ်တဲ့တရားတွေကိုဦးဇင်းတို့ဟောပြတာပါမသိလို့ရှိရင်တော့ဒီထိုင်နေတဲ့ရုပ်တော်ကြီးကတရားတွေရှိတယ်ထင်ပြီးတော့ဦးဇင်းတို့မိမိတို့ထိုးပြနေတာစီဒါဦးဇင်းတို့လိုချင်တဲ့ဘဝကိုခေါ်ခြင်းလို့မှတ်လုံးပေးပြီးတော့ခေါ်လာတာပါအမှန်မှန်တော့အဲ့တော့မိမိတို့လည်းဟုတ်တယ်လိုက်တာပဲအတော်တော်ကြာမဟုတ်တော့ပြန်မဟုတ်တော့နောက်တစ်ခါကျတော့ဟုတ်သွားပြောအဲ့လားဟုတ်လိုက်မဟုတ်လိုက်နဲ့မိမိတို့လည်းပါလာရဦးဇင်းတို့ကလည်းဆရာတော်ကြီးကလည်းဒီလိုပဲခေါ်ခဲ့တာဟုတ်အဲဦးဇင်းတို့တရားသွားချက်လွတ်သွားပြီဆိုအေးကောင်းတယ်ကွာအဲနောက်မလို့ဆိုမကောင်းတော့ဘူးအဲ့လိုဖြစ်နေတယ်ပဲဦးဇင်းတို့လည်းပါလာရအခုယောဂီတည်းတည်းလိုပဲကောင်းလိုက်မကောင်းလိုက်ဟုတ်လိုက်မဟုတ်လိုက်နဲ့အဲ့ဒါလိုပဲပါလာရအဲ့လိုပါလာတဲ့အခါကျတော့လေမိမိတို့တရားကျင့်တယ်ကျင့်တော့လွတ်ကြောင်းလေးတွေရရတဲ့အခါကျတော့အဲ့ဒီလွတ်ကြောင်းလေးတွေကိုမိမိတို့ကပြန်ဆွဲယူပြီးတော့အပိုင်ယူပြီးတော့နေထားကြအဲ့လိုနေတဲ့အခါကျတော့ဒီကိုရရှိရတဲ့အောက်စာတွေမိမိတို့ရဲ့တွေ့စီအတာကိုပြန်ပဲမှအရှိကိုရောက်မှာအရင်ကိုကျင့်ခဲ့ပြီးတဲ့အောက်စာတွေမပယ်လို့ရတော့အရှိကိုမရောက်ပါဘူး။ဥစဉ်တို့လည်းအတ္တတွေမပယ်တော့တော့အရှိကိုဘယ်လိုမှဆက်တတ်လို့မရဘူး။သူ့ကိုပယ်ဖို့ကလည်းအမတခဲရင်းနေ။အခုမှတစ်ခါမှဟိုမရဘူးတဲ့ပစ္စည်းတစ်ခုကိုဟိုရလိုက်တော့သူခေါင်းနေတံမိုးမရှိတဲ့ပစ္စည်းကိုကိုယ်အရင်သုံးခဲ့ပြီးတော့နောက်ခါရတဲ့ပစ္စည်းကတံမိုးရှိတော့ကိုယ်ကမစွတ်ပြစ်နိုင်ဘူး။အရှိမှဒါနဲ့တံမိုးကြီးတဲ့ပစ္စည်းတံမိုးရှိတဲ့ပစ္စည်းကိုရအောင်ထားယူပါမှာ။အရှိမတံမိုးကြီးတဲ့ပစ္စည်းရှိမှမသိတော့မယူမိတယ်လို့။ဥစဉ်တို့လည်းအရှိမဒါနဲ့လွတ်မြောက်တဲ့လွတ်ကြောင်းတွေအများကြီးရှိတယ်။ယောဂီတွေဒါနဲ့လွတ်တဲ့လွတ်ကြောင်းတွေဒီအခုမိမိတို့လက်ရှိချုပ်ငင်းပြီးတော့လွတ်မြောက်တဲ့ချမ်းသာတာတဲ့အစာပေါင်းများစွာချမ်းသာတဲ့နေရာတွေအရှိမအများကြီးရှိတယ်။ဒါပေမဲ့လို့မိမိတို့လက်ရှိရတာတဲ့ချမ်းသာမှုတွေကိုတကယ်ဟိုချမ်းသာတယ်လို့ထင်ပြီးတော့မစွတ်ပြစ်နိုင်ဘူးတရားထုတ်တဲ့ယောဂီကအဲချုပ်တဲ့သူကလည်းအဲချုပ်တာလေးကိုမစွတ်ပြစ်နိုင်ဘူးအဲငြိမ်တဲ့သူကလည်းအဲငြိမ်စိတ်လေးကိုမလွတ်ပြစ်နိုင်ဘူးဒါပေမဲ့ဥစဉ်တို့တရားပြောလို့ရှိရင်အဲမိမိတို့ပြောတော့ကတော့လိုက်ရှုပလိုက်တာပဲရှုရင်းရှုရင်းနဲ့တော်တော်လေးကြာတော့ဘယ်ရောက်လဲမိမိတို့အရင်တော့ကနေရာပဲပြန်ရောက်ရ အဲ့ဒါကိုဖမုံရဲ့ဗာနဲ့ဥပမာပေးလေဆိုတော့ဘကောကရှေးရောက်တဲ့မောင်မုတ်ကြီးဘကောပြန်ရောက်တဲ့ဥပမာနဲ့ဟောဟောပြတယ်ဦးဇင်းတို့ဦးဇင်းတို့တရားအထုတ်တဲ့ယောဂီတွေပေါ့အဲ့တော့ဘကောမှာရှေးရထွက်တာကိုဘကောမှာရှေးထွက်တဲ့အခါကျတော့အဲ့ဒီဇနီးဖြစ်သူကသူ့ရဲ့ခင်မုန်းတယ်ငါတို့ဒီမှာရှေးရောက်နေလို့ကတော့ဘာမှလည်းဖြစ်လာမှာမဟုတ်ဘူးချမ်းလဲချမ်းသာမှာမဟုတ်ဘူးအဲ့တော့အောက်ပြေသွားအောက်ပြေသွားပြီးတော့ဆေးသွားရအောင်ဆေးရောင်းလို့ရှိရင်အဲ့ဒီမှာဆေးရရောင်းလို့လည်းကောင်းမယ်အမျက်လည်းများများရရင်တို့မြန်မြန်ချမ်းသာမယ်အဲ့ဒါလို့ဇနီးဖြစ်သူကပြောတဲ့အခါကျတော့ပြောပါများလာတော့ခင်ဗျားနဲ့ဖြစ်သူကတခါတည်းအောက်ပြေရန်ကုန်လာပြီးတော့ဆေးရောင်းဆေးလာရောင်းဖို့ကလည်းရန်ကုန်မလာတော့ဘူးအဲ့ဒီဘဘိုးကအဲ့ဒီရှေးရောက်မဲ့သူကမလာတတ်တဲ့အခါကျတော့ဇနီးတဲ့ဖြစ်တဲ့သူကပြောလိုက်တယ်အဲမသွားတတ်လို့ရှိရင်အလွယ်လေးဒီမှာတရားနေပြီးတော့လှုပ်ပေးလိုက်မယ်ရန်ကုန်သွားလို့ရအောင်အဲ့တော့ပုတ်နှလုံးကိုတဘိုးမှာချိတ်ပေးလိုက်အရှိမပုတ်လေးတစ်လုံးအနောက်ကပုတ်ကြီးတစ်လုံးအဲ့တော့ပုတ်လေးတက်တဲ့ဟိုလားလျှောက်သွားအဲ့ပုတ်လေးတက်တဲ့လျှောက်သွားလို့ဒီလမ်းဆုံးသွားရင်ရန်ကုန်ရောက်သွားလိုက်အဲရန်ကုန်ရောက်လို့ရှိရင်ရန်ကုန်မှာရွှေတကုံဖရာရင်မြင်ရမယ်အဲဆေးတွေလည်းရောင်းလို့မြန်မြန်ကုန်မယ်အဲ့ဒါလို့မှားလိုက်တဲ့အခါကျတော့ဇနီးကပြောလိုက်တော့အဲ့ဒီဆေးပုတ်နှလုံးကိုထားပြီးတော့ပုတ်လေးကိုအရှိမထားပြီးတော့လာတာပေါ့လာတဲ့အခါကျတော့ခကြီးတော်ဝေးတဲ့အခါကျတော့ဒီညောင်းကလည်းညောင်းလာမောကလည်းမောလာတဲ့အခါကျတော့အပင်ရိပ်တစ်ခုတွေ့တဲ့အခါကျတော့ဒီသူ့ရဲ့ပုတ်တောင်းကိုခြတာပြီးတော့အပင်အောက်မှာဝင်နာနေလိုက်ဝင်နာတဲ့အခါကျတော့ပင်ပန်းတဲ့အချိန်နဲ့အိပ်ပျော်သွားအဲ့လိုအိပ်ပျော်သွားတဲ့အခါကျတော့ဒီလဲသမားတယောက်ကလဲမောင်းလာလမ်းမလွတ်တဲ့အခါကျတော့သူ့ဒီခြထားတဲ့လမ်းမင်းမှာမလွတ်တဲ့ရှေ့ပုတ်ကိုတခါတည်းလှဲ့ပလိုက်တော့ပုတ်လေးကရန်ကုန်ဘက်မဟုတ်ဘဲနဲ့ဘကိုးဘက်ပြန်ရောက်အဲ့တော့ဘကူကပြန်ရောက်တာကိုဒီဆေးရောင်းတဲ့သူကမသိဘူးမသိတဲ့ခါကျတော့အဲ့ရလဲနိုးလဲနိုးရောရှောင်ဝင်းရှောင်ဝင်းနဲ့သူ့ဘကူပြန်ရောက်ဒါမှမဟုတ်သူ့ဘကူရောက်လို့ရောက်မှမသိဘူးသူ့စိတ်ထဲမှာရန်ကုန်ပဲထင်နေတယ်အဲ့ရန်ကုန်ပဲထင်နေတဲ့ခါကျတော့သူ့ဇနီးတဲ့ဖြစ်သူအဲမိန်းမပြန်ပြောလိုက်တောင်မှမသိမြောက်မှမသိသူပြောတော့၄-၅ရက်လောက်ရှောက်ရမယ်အခုကမှတရက်တောင်နေမကုန်ဒီရန်ကုန်ရောက်လာပြီအဲ့တော့မြို့ထဲရောက်လာရောက်လာတဲ့အခါကျတော့ဘကောကဖရာကိုတွေ့တွေ့တဲ့အခါကျတော့ဩရန်ကုန်ကရွှေရကုံဖရာလည်းငါတို့ဘကောကဖရာလိုပါပဲလားအဲဆေးရောင်းတဲ့မောင်မုတ်ကြီးရဲ့အဲ့ဒါလို့နဲ့သွားတဲ့အခါကျတော့တခါလေလမ်းတွေတွေ့လမ်းတွေတွေ့တဲ့အခါကျတော့သူ့မြို့သူ့ရွာသူ့လမ်းဆိုတော့အကုန်မှတ်မိကြပေါ့မှတ်မိတဲ့အခါကျတော့ဩရန်ကုန်ကလမ်းလည်းငါတို့ဘကောလမ်းနဲ့အတူတူပဲနာမရလဲအတူတူပဲအဲလုံကြတာပဲအဲဆေးရောင်းတဲ့သူကသူ့သူဒီဘကောပြန်ရောက်လို့ရောက်မှမသိဘူးစိတ်ကတော့ဟိုရန်ကုန်မှာရောက်တယ်ထင်တယ်အဲရောက်တော့ဘကောပြန်ရောက်အဲ့တော့တလန်းဝတလန်းတက်သွားတာပေါ့သွားရင်သွားရင်နဲ့သူတို့လမ်းနဲ့ပြန်ရောက်လာရောက်လာတဲ့အခါကျတော့သူ့ကလေးတွေတွေ့တဲ့အခါကျတော့ဩဒီကလေးတွေကလည်းငါကလေးတွေနဲ့တွေ့လိုက်တာရန်ကုန်ကဒီလမ်းကလေးတွေကလည်းအဲဖြစ်နေတာပဲဒါမဲ့ကလေးတွေကတော့သိတာရောသူ့အဖေမှန်းသိရောတွေ့လဲတွေ့ရောအဖေဆိုပြီးတော့တခါတည်းပြေးသွားကြပြေးဖက်ကြပြောတဲ့အခါကျတော့ तू ကမဟုတ်ဘူးငါမင်းတို့အဖေမဟုတ်ဘူးအဲငါဘကောကရှိလာရောက်တဲ့သူပါအာပြောလဲပြောရောနောက်အတန်ကြားတဲ့အခါကျတော့ဇနီးတွေဖြစ်ပြီးတော့ထွက်ဩဒီမင်းကြီးကလည်းငါ့ရဲ့ဇနီးတွေနဲ့တွေ့လိုက်တာတော့တူနေတာပဲရောက်တာဘကောသူ့ဆက်ရရန်ကုန်ပဲချင်းနေတယ်အဲ့ဒီရှေးရောက်တဲ့သူကဘာဖြစ်လဲဆိုတော့ဦးဇင်းတို့လည်းတရားထုတ်တဲ့ယောဂီတွေလည်းအဲ့တော့ရှေးရောက်တဲ့မောင်မို့ကြီးလို့သွားတာတော့ရန်ကုန်သွားတာပဲရန်ကုန်သွားရင်ပဲရန်ကုန်မရောက်ဘဲနဲ့ပုတ်ကဘကောပဲရောက်တော့ဘကောမြို့ထဲပြန်ရောက်တယ်လို့မိမိတို့လည်းဦးဇင်းတို့ကစပြီးတော့အဲရှူတာတရားတင်ပြီးတော့ရှူတာပေါ်တဲ့စိတ်ကိုရှူတာဆိုတော့အစပိုင်းတော့ရှူပါတယ်15မိနစ်မိနစ်20လောက်နောက်ပိုင်းကျတော့ရှေးရောက်နဲ့မှာပေါ့ပြီးဘကိုးရောက်တယ်လို့ကိုယ့်နေရာကိုပြန်ရောက်ပြီးတော့ ငြိမ်ပြီးတော့ပေါင်းနေကြ၆တဲ့သူကလည်း၆ဒါနပေါင်းနေကြအဲ့ဒါလိုဖြစ်ရတယ်ဦးဇင်းတို့တရားအထုတ်တဲ့အခါကျတော့အဲ့တော့ရန်ကုန်ရောက်ချင်တော့အဲဘကိုးဘက်လက်တဲ့ပုံကိုရန်ကုန်ဘက်လက်ထားမှထားမှဒီရန်ကုန်ရောက်မှဖြစ်တယ်လို့မိမိတို့လည်းအခုလက်ရှိရရှိထားတဲ့ကိုယ့်ရဲ့ချုပ်ချောင်းလွတ်ချောင်းလေးတွေကိုတတိထားပြီးတော့လွတ်အောင်ပယ်နိုင်မှအရှိမတရားတွေရမှဖြစ်တဲ့အတွက်အခုတထိုင်မှလည်းမိမိတို့အရင်ကရရှိထားတဲ့တရားတွေကိုအာနာပါနရှန်ဈာန်လေးနဲ့ရအောင်ခွာဒါမှမဟုတ်ရင်တတိနဲ့ရအောင်ခွာပြီးတော့တရားတွေအရှိကိုဆက်ပြီးတော့ရရှိအောင်လို့ကြိုးစားပြီးတော့အားထုတ်ကြရအောင်အဲဒီတော့အားလုံးလောက်ချင်းနမောတတ္တသုံးခြင်းဆိုကြရအောင်